ဂျပန်နိုင်ငံရဲ့ခေါင်းဆောင်တစ်ယောက်ဖြစ်လာတဲ့ဝန်ကြီးချုပ်ယိုရှီဟီရေဆူဂါကသူ့နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တနင်္လာနေ့ကပထမဆုံးကြိမ်ဖြစ်တဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့ပြောပါတယ်။ဝန်ကြီးချုပ်ဆူဂါဟာရှင်ဆိုအာဘေးနေရာကိုဆက်ခံလာဖြစ်ပြီးအရင်ဝန်ကြီးချုပ်အာဘေးကတော့အမေရိကန်သမ္မတထရမ့်နဲ့ခေါင်းတီးအတူရိုက်လေရှိတယ်လို့ပုံမှန်တယ်လီဖုန်းဆက်သွယ်ရှိပြီးလူချင်းလည်းမကြာခဏတွေ့ဆုံလေးရှိပါတယ်။အမေရိကန်နဲ့ဂျပန်တို့ကြားမဟာမိတ်ဖြစ်တည်မှုဟာဒေတာရင်းတည်ငြိမ်ရေးနဲ့အေးချမ်းမှုအတွက်အခြေခံဖြစ်ကြောင်းနဲ့နှစ်နိုင်ငံအနီးကညှိနှိုင်းဆောင်ရွက်ကြဖို့အတွက်သူတို့သဘောတူခဲ့တယ်လို့လည်းတယ်လီဖုန်းဆက်သွယ်ပြောကြားပြီးဝန်ကြီးချုပ်ဆူဂါကသတင်းတောက်တွေကိုပြောပါတယ်။ထိတ်တန့်ရင်ဆိုင်မှုတွေကြီးထွားလာနေတဲ့အမေရိကန်နဲ့တရုတ်တို့ကြားဝန်ကြီးချုပ်သစ်ဆူဂါအနေနဲ့ဂျပန်နိုင်ငံရဲ့ဆက်ဆံရေးကိုကင်တွယ်တဲ့အခါအတိမ်ဆောင်မခံတဲ့ထိန်းချုပ်မှုတွေလောက်ရဖို့ရှိပါတယ်။တစုံတစ်ခုဖြစ်လာရင်ဂျပန်ဝန်ကြီးချုပ်ကသူ့ကို24နာရီအတွင်းကြိုက်တဲ့အချိန်ဖုန်းဆက်ဖို့သမ္မတထရမ့်ကပြောကြောင်းလဲဝန်ကြီးချုပ်ဆူဂါကပြောပါတယ်။ဂျပန်အစိုးရအဖွဲ့လက်ထောက်အတွင်းဝန်ချုပ်မန်နာဘူးဆာကိုင်ယီကသမ္မတထရမ့်နဲ့ဝန်ကြီးချုပ်ဆူဂါတို့ရဲ့25မိနစ်ကြာတယ်လီဖုန်းဆက်သွယ်မှုအတွင်းတရုတ်ပြည်ဆိုင်ရာအမြင့်ချင်းဖလှယ်ခဲ့ကြတယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။နှစ်နိုင်ငံခေါင်းဆောင်တို့ဟာ COVID-19 ကုသရေးနဲ့ကာကွယ်ဆေးထုတ်လုပ်ရမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့မြောက်ကိုရီးယားဆက်ဆံရေးဆိုင်ရာကိစ္စရပ်တွေမှာအနိကပူပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြတယ်လို့လဲဆာကိုင်ကပြောပါတယ်။